မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူခဲ့တဲ့ဖေဖော်ဝါရီလတရက်နေ့ကတည်းကထိန်းသိမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာသူ့ရဲ့ကျူးဆောင်ရှေ့နေတွေနဲ့အခုချိန်ထိလူကိုယ်ရန်ပြုတ်ခွင့်မရသေးဘူးလို့ရှေ့နေကြီးဦးခင်ပေါင်စောက AFP သတင်းဌာနကပြောပါတယ်။ကျွန်တော်တို့အမှုတွေစီကညွှန်ကြားချက်ရယူဖို့အခုချိန်ထိတွေးဆခွင့်မရသေးပါဘူး။ဆွဆွဲခံရသူစီကညွှန်ကြားချက်တွေမရဘဲနဲ့သူ့အတွက်ကျွန်တော်တို့ဘယ်လိုလုပ်ခုခံချေပနိုင်မှာပါလဲ။ရာဆွဲဆူခန္ဓာရသူရဲ့ဥပဒေအရရပိုင်ခွင့်တွေကျွန်တော်တို့အထူးပဲစိုးရိမ်မိပါတယ်လို့ဥက္ကမောင်စောကပြောပါတယ်။ဒေါ်စန်းစုကြည်ဟာနေပြည်တော်ကနေအိမ်မှာထိန်းသိမ်းခန္ဓာရတာအခုဆို3လပြည့်သွားပြီဖြစ်ပြီးအပြင်မှာဖြစ်ပျက်နေတဲ့သတင်းတွေမသိရအောင်ဖြတ်တောက်ခံထားရတယ်လို့အကျိုးဆောင်ရှိနေနောက်တူးဖြစ်သူဒေါ်မင်းမင်းစိုးကလည်းတင်းလာနေမှာပြောပါတယ်။ရုပ်မြင့်တန်ကြားသတင်းတွေသူကြည့်ွင့်မရဘူးလို့ကျွန်မထင်ပါတယ်။လက်ရှိအခြေအနေကိုသူသိနေတယ်လို့ကျွန်မမထင်ပါဘူးလို့ဒေါ်မင်းမင်းစိုးကပြောပါတယ်။ဒေါ်စန်းစုကြည်ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေအများပြည်သူတည်ငြိမ်အေးချမ်းမှုတပြားအောင်လှုံ့ဆော်မှုလုံဆောင်မှုဆိုင်ရာဥပဒေဆက်သွယ်ရေးဥပဒေပို့ကုန်သွင်းကုန်ဥပဒေတွေနဲ့စွဲချက်တင်ထားတဲ့အပြင်တဘာဝဘေးရန်တွေထိန်းသိမ်းကာကွယ်ရေးအဥပဒေနဲ့နှစ်မှုစွဲချက်တင်ထားတဲ့အတွက်စုစုပေါင်းအမှု6မှုနဲ့ရင်ဆိုင်နေရတာပါရှေ့နေတွေနဲ့လူချင်းမတွေ့ရပဲရှေ့နေတွေဘက်မှာရောဒေါ်စန်းစုကြည်ဘက်မှာပါရဲတွေကစောင့်ကြည့်နေတဲ့ကြောင်းဗီဒီယိုဆက်သွယ်ရေးကနေတစ်စဲမဲ့တွေ့ခွင့်ရသေးတယ်လို့အကျိုးဆောင်ရှေ့နေအဖွဲ့က AFP ကိုပြောပါတယ်